တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒီကနေ့နောက်ထပ်900ကျော်ရှိနေပြီးတော့ကူးစက်မှုအများဆုံးဖြစ်တဲ့ဒေဂူးမြို့မှာလူနာ2000ကျော်ဟာဆေးရုံကနေမလောက်တဲ့အတွက်ကနေလွတ်ဆောက်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါရတယ်။တရုတ်နိုင်ငံပြည်ကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားမှာကျန်းမာရေးဆောင်ရှားမှုနဲ့စီးပွားရေးထိခိုက်မှုကိုကြားကန်ပေးနိုင်ဖို့ဒေါ်လာ10ဘီလီယံလောက်သုံးစွဲမယ်လို့အစိုးရကကြေညာပါရတယ်။တရုတ်မှာတော့ပိုးကူးစက်သူဆက်ပြီးကြာဆင်းနေတာမှာဒီကနေ့နောက်ထပ်ပိုးကူးသူ116ယောက်ရှိတယ်လို့ပြောပါရတယ်။အရင်ကဆိုရင်တရုတ်မှာပိုးကူးသူနေစဉ်ထောင်ချီရှိခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2000ကျော်ရှိနေတဲ့အီတလီနဲ့အီရန်နိုင်ငံတွေမှာတော့ပိုးကူးဆက်ပြန့်နှံ့မှုကိုထိန်းနိုင်ဖို့အတွက်အာရုံစိုက်လုပ်နေကြပါတယ်။နှစ်နိုင်ငံလုံးမှာဗိုင်းရပ်စ်ပိုးကူးဆက်သူတဖြည်းဖြည်းတိုးနေုံမကကူးဆက်မှုရှိနေတဲ့နေရာတွေကနေတခြားနိုင်ငံတွေကိုသွားတဲ့အီတလီနဲ့အီရန်လူမျိုးတွေကတဆင့်ပိုးကူးဆက်မှုတွေရှိနေပါတယ်။အီတလီမှာအင်္ဂါနေ့တုန်းကသေဆုံးသူ86ယောက်ထိရှိခဲ့တာပါ။အီတလီကမ္ဘာလှည့်ခီးတွေကတဆင့်ကူးပုံရတဲ့အိန္ဒိယနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ28ယောက်အထိရှိနေပါတယ်။အီရတ်နိုင်ငံမှာတော့ COVID-19 ရောဂါကြောင့်ပထမဆုံးတစ်ယောက်ဒီနေ့သေဆုံးသွားပါတယ်။အီရတ်ကကူးစက်မှုအားလုံးဟာအီရန်နဲ့ဆက်နွယ်နေပါတယ်။ပိုးကူးတဲ့နိုင်ငံသစ်တွေတိုးနေတဲ့အထက်မှာဂျော်ဒန်၊မော်ရိုကို၊ဆင်နဂေါ၊ပေါ်တူဂီနဲ့ဆာဒီအာရေဗျနိုင်ငံတွေပါဝင်ပါတယ်။လောလောဆယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်9,300ကျော်ရှိနေပြီးတော့သေဆုံးသူက3,200နီးပါးရှိပါတယ်။ကူးဆက်သူရောသေဆုံးသူအများဆုံးကတော့တရုတ်နိုင်ငံမှာပါ။အမေရိကန်ပြည်ထောင်စုမှာလည်းကူးဆက်သူ128ယောက်သေဆုံးသူ9ယောက်ရှိပြီးတော့ပြန်လည်နေကောင်းသူ8ယောက်ရှိပါတယ်။တစ်ချိန်တည်းမှာပဲဒီကမ္ဘာတဝန်းကလူတွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေလိုအပ်တဲ့နှာခေါင်းစည်းအကာတွေတခြားအကာအကွယ်တွေဝယ်စုမထားကြဖို့အတွက် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကအကြီးအကဲကပန်ကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုနှာခေါင်းစည်းအကာအကွယ်ကအကာအကွယ်ပေးနိုင်မယ်လို့အာမတ်မခံနိုင်ဘူးလို့ကြွမ်းကျင်သူတွေကလည်းပြောနေကြပါတယ်။